Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ10ရက်နေ့တသက်ပရိနေမနခင်စီစဉ်တွင်ကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တသက်ပရိနေမနခင်နောက်ဆုံးရသတင်းတွေကိုကုအောင်မြတ်သူနဲ့အတူကျွန်တော်ရေမထုံးကတင်ဆက်ပေးပါမယ်။ COVID ကရောဂါလွန်ကာလမှာပေါ်ပေါ်ကောင်းမွန်တဲ့ကဘာကြီးကိုဒီဆောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွင့်ရင်းနေမတိုင်ခင်ဗုဒ္ဓဦးနေကကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမရှေပရှလေးကတိုက်တွန်းလိုက်ပါတယ
် The pandemic has left us exposed, vulnerable, wicked. Yet in its devastation it has
caused yoga ga chuma ro a lung go aka kwe me in a chi ne twa sei chang da ba me dbn ne ye go blu jaw lwa ma le sin sa chu pa ya ma go a khwin lan ti ya ni ne shu mi nai chang ဦးစားပေးလုပ်ငန်းတွေကိုပြန်လည်ချမှတ်ပြီးပုံပေါ်ကောင်းမွန်တဲ့အနာဂတ်ကိုစောင့်သွားရမှာဖြစ်ကြောင်းလူခွင့်ရေးနေမတိုင်ခင်ဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးမစ္စယားဘက်ရှလေးကပြောပါရယ်လောလောဆယ်ကမ္ဘာတဝန်း COVID-19 ကူးစက်ခံရသူ68သန်းရှိပြီးသေဆုံးသူ1.5သန်းရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါရယ်စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လာချီကြောင်းမှာဖြစ်ပေမဲ့ကာကွယ်ဆေးတွေကကိုဗစ်ကရောဂါကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီဘေးအန္တရာယ်ကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ကိုဗစ်ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းလည်းပြောပါရယ်။ငမုံမှုစီးရဲနွမ်းပါမှုမညီမျှမှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဆေးကလူခွေပဲဖြစ်တယ်လို့လည်းမဟာမင်းကြီးပက်ရှယ်လေးကပြောပါရယ်။1948ခုနှစ်ကကမ္ဘာလူခွင့်ရေးကြေညာစာတမ်းထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုလူခွင့်ရေးနေ့အဖြစ်ကုလသမဂ္ဂကကမ္ဘာတဝန်းမှာနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်။အဲ့ဒီကြေညာစာတမ်းမှာအခြေခံလွတ်လပ်ခွင့်နဲ့လူခွင့်ရေးဆိုင်ရာအချက်ပေါင်း30ကိုကာကွယ်စောင့်ရှောက်ဖို့တည်သွင်းရည်သားထားပါတယ်။လူခွင့်ရေးကြေညာစာတမ်းဟာကမ္ဘာမှာဘာသာပြန်ဆိုမှုအများဆုံးဆောင်ရွက်စာတမ်းတစ်ခုဖြစ်ပြီးအခုချိန်ထိဘာသာပေါင်း900ကျော်ပြန်ဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။ထိုးစည်းတွေနဲ့မတည့်တဲ့တက္ကသိုလ်ရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ဗြိတိန်နိုင်ငံကဆေးဝါးကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါရယ် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကလူနှစ်ဦးဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှဗြိတိန်နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကဂဲရေးအေဂျင်စီ MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါဗြိတိန်မျိုးသားကျမကြီးဝန်ထမ်းနှစ်ဦးကာကွယ်ဆေးထိုးပြီးမှကာကွယ်ဆေးနဲ့ဆက်နွယ်နေတဲ့ဓာတ်မတည့်တဲ့လက္ခဏာတွေဆူဆူရရပြခဲ့တယ်လို့အဲ့ဒီဌာနရဲ့ဆေးပညာရှင်ကြားရမှုစတီဖန်ပေါ်ဝစ်ကပြောပါတယ်။အခုတော့နှစ်ယောက်စလုံးပြန်လည်ကျန်းမာလာနေပြီလို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံကအခုလိုသတိပေးချက်ထုတ်ပြန်တဲ့အပေါ် Pfizer နဲ့ BioNTech ကုမ္ပဏီတို့ကချက်ချင်းပြန်လည်တုံ့ပြန်ပြောကြတာမရှိသေးပါဘူး။ဗြိတိန်နိုင်ငံကဒီဆေးကိုပထမဆုံးအသုံးပြုခွင့်ပေးတဲ့နိုင်ငံဖြစ်ပြီးပထမဆုံးထိုးပေးတဲ့နေမှာပဲအခုလိုဒမ်တဲ့လက္ခဏာပြသတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်အလက်တွေကိုအပြည့်အဝပြန်လည်လိုက်နာဖို့အသင့်ပဲလို့အီရန်သမ္မတဟာဆန်ရာဟူနီကဗုဒ္ဓဟူးနေ့ကပြောပါတယ်
။ اگه سال راس نفتی شما 10 میلیون بشکه در روز بود قدرت تحریم نداشت.
စာချုပ်မှာပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံကြီး9နိုင်ငံကဒါမှမဟုတ်အမေရိကန်မပါတဲ့တခြား4နိုင်ငံကစာချုပ်ပါဂရီကိုဗစ်တွေကိုပြန်ပြီးလိုက်နာမယ်ဆိုရင်အီရန်တို့ကလည်းပေးထားတဲ့ဂရီတွေကိုလိုက်နာသွားပါမယ်လို့အီရန်သမ္မတဟာဆန်ရာဟူနီကပြောပါရယ်အီရန်နဲ့အင်အားကြီးနိုင်ငံ၅နိုင်ငံအကြားချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတစ်ဖက်သက်လှုပ်ထွက်ပြီးမှပြက်ပြက်လူနေပါရှိနေတာဖြစ်ပါရယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့စာချုပ်တဲပြန်ဝင်မယ်လို့ပြောထားပါရယ်အီရန်ကရှေးဥစွဲသဘောထားတင်မာသူတွေကိုစန့်ကျင်ပြီးအီရန်သမ္မတရာဟူနီကရှင်းနှစ်ဇန်နဝါရီလအမေရိကန်မှာသမ္မတအပြောင်းအလဲကြောင့်ထွက်ပေါ်လာမယ့်အခွင့်အရေးကိုအရာယူမယ်လို့လည်းထပ်မံပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တို့ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့် COVID-19 ကာကွယ်ဆေးအပါအဝင်လိုအပ်တဲ့ဆေးဝါးနဲ့ကျန်းမာရေးပစ္စည်းတွေကိုဝယ်ယူရမှာအီရန်တို့အနေနဲ့အခက်အခဲတွေ့နေရတယ်လို့လည်းအီရန်သမ္မတရာဟူနီကပြောပါတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ပြေးတဲ့နောက်ပိုင်းမှာအမေရိကန်အစိုးရကအီရန်တို့ရဲ့ဗန်းလုပ်ငန်းနဲ့အရေးကြီးတဲ့ရေနံနဲ့တန်ခွေလုပ်ငန်းတွေပေါ်မှာဒီနေ့ကြက်ပိတ်ဆို့မှုတွေချမှတ်ထားကြတာပါဒါပေမဲ့အမေရိကန်တို့ကတော့စီးဝါနဲ့လူသားချင်းစာနာထောက်ထားမှုကုန်ပစ္စည်းတွေအပေါ်ပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားတယ်လို့ပြောပါရခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမှာမဲသမားမှုတွေတကြပြက်ပြက်ရှိတဲ့ဆိုတဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုဖြုတ်ချရမယ်လို့ YouTube ကုမ္ပဏီကဗုဒ္ဓဦးနေကပြောပါရအ ဲ့ဒီလိုဖြုတ်ချမဲ့ဗီဒီယိုတွေထဲမှာပိုတူဂီကစာပြီးတင်တဲ့ဗီဒီယိုတွေပေါ်မှာဖြစ်ပါတယ် YouTube company အနေနဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုဖြုတ်ချဖို့လက်ရှောင်နေခဲ့တဲ့မူကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်သမရရွေးကောက်ပွဲရလဒ်တွေကိုပြည်နယ်တွေကအထူးပြုပေးရမယ့်နောက်ဆုံးရမတိုင်ခင်တရက်အလိုမှာ YouTube company ကအခုလိုကြေညာခဲ့တာပါသမရရွေးကောက်ပွဲသတင်းမှားတွေကိုစောင့်ကြည့်စစ်ဆေးဖို့ YouTube company အနေနဲ့ဖိအားပေးခံနေရတာကြာပြီးဖြစ်ပါတယ် Google ကပိုင်ဆိုင်တဲ့ YouTube company ကသတင်းမှားတွေအပေါ်စစ်ဆေးရမှာ Facebook နဲ့ Twitter တက်ပို့ပြီးလက်ရှောင်နေတယ်လို့အများကမြင်နေကြတာပါပြီးခဲ့တဲ့လကလည်း Democrat အထက်လွှတ်တော်အမတ်အဖွဲ့တစ်ဖွဲ့က YouTube အနေနဲ့2020ရွေးကောက်ပွဲရလနဲ့ Georgia ပြည်နယ်ကအထက်လွှတ်တော်အမတ်ရွေးကောက်ပွဲပြန်လည်ကျင်းပရေးနဲ့ဆက်ဆံနေတဲ့သတင်းမှားတွေကိုစစ်ဆေးဖြုတ်ကြပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ခါချက်သပရင်းနေမနေ့ကင်တရင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်ပွားနေတဲ့ COVID-19 အမျိုးအစားဟာတခြားနေရာတွေမှာဖြစ်နေတဲ့အမျိုးအစားတွေနဲ့မတူတဲ့အပြင်ကူးစက်သူလူနာတွေကိုနောက်ကျောင်းပြန်လိုက်ဖို့ commonness နဲ့ရှိမနေတာကြောင့်ရောဂါပိုးကူးစက်မှုတွေမြန်ဆန်နေတာလို့ထိုင်းနိုင်ငံမဟီဒေါ်တက္ကသိုလ်ဆေးပညာဌာနမှူးပေါမော့ကဒေါက်တာပရစစ်ဝတ်နာပါကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ရောဂါပိုးကူးစက်ပြန့်ပွားတဲ့နေရာတွေကရွှေ့ပြောင်းလာနေသူတွေရဲ့စုစုပေါင်း50ရာခိုင်နှုန်းရဲ့အောက်ကသာနောက်ကျောင်းလိုက်နေတာမို့မြန်မာနိုင်ငံတွင်းမှာရောဂါပိုးကူးစက်မှုဟာအစနှစ်ဟာအထိဖြစ်ပေါ်နေတယ်လို့ဒေါက်တာဝတ်နာပါကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ရောဂါပိုးအမျိုးအစားဟာကိုရိုနာဗိုင်းရပ်စ်ပထမဦးဆုံးစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတွေ့ခဲ့တဲ့ D614 နဲ့လုံးဝမတူဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဂါပိုးစတင်တွေ့ရှိခဲ့တဲ့မတ်လ23ရက်နေ့ကစလို့တွေ့ရှိခဲ့တဲ့ရောဂါပိုးအမျိုးအစားတွေထဲမှာအနောက်နိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ G614 အမျိုးအစားတွေလည်းပါဝင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီယောဂဘုအမျိုးအစားဟာမူရင်းယောဂဘုအတွက်အစ20ကူးစက်မှုမြန်ဆန်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့ AstraZeneca ကထုတ်တဲ့ကာကွယ်ဆေးလုံးရင်26တန်းကိုဝယ်ယူဖို့အတွက်သဘောတူတာဖြစ်တဲ့အပြင်နိုင်ငံတွင်းမှာထုတ်လုပ်ဖို့ကြိုးစားနေတဲ့ကာကွယ်ဆေးတွေလည်းရှိနေပါတယ်။ဒီအတောအတွင်းဗုဒ္ဓဦးနေကမြန်မာနိုင်ငံမှာယောဂဘုကူးစက်သူ1429ဦးထပ်တိုးပြီးသေဆုံးသူ23ဦးရှိခဲ့ကြောင်းကျန်းမာရေးနဲ့အာဇာဝင်ဌာနရဲ့ညာ၈နှစ်ထုတ်ပြန်ချက်မှာဖော်ပြထားတာကြောင့်သေဆုံးသူစုစုပေါင်း2184ဦးနဲ့ရောဂါပိုးကူးစက်သူစုစုပေါင်း33,166ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဝေးလန်ကောင်တီရဲ့ပစံချားကျွန်းကိုရောက်သွားကြတဲ့ Ranger ဒုက္ခသည်တွေဟာသူတို့ရောက်ရှိနေတဲ့နေရာအစ်မအဆင်ပြေအောင်နေထိုင်နေကြတယ်လို့ VOA ဘင်္ဂလားသတင်းဌာနကပြောပါတယ်။ Causes Bazaar မှာရောက်နေကြတဲ့ Ranger ဒုက္ခသည်1,600ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကပထမတုပ်ဖြစ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့မှာဘင်္ဂလားပင်လယ်အတွင်းမှာရှိတဲ့အဲ့ဒီပစံချားကျွန်းကိုပြောင်းရွှေ့နေရာချထားခဲ့တာပါ။လောလောဆယ်ဒုက္ခသည်တွေကိုအသင့်ချက်ပြီးသားစားစရာတွေပေးနေပြီးမကြခင်မှာချက်စရာအိုးခွက်တွေပေးမယ်လို့ဆိုပါတယ်။ဒါအပြင်ကျွန်းပေါ်မှာသူတို့တွေအလုပ်လုပ်ခွင့်ရဖို့အတွက်လည်းစီစဉ်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကိုပထမတော့အဖြစ်ပြောင်းရွှေ့လိုက်နေတာကိုအောင်မြင်မှုအဖြစ်ရှုမြင်ကြောင်းပစံကြားစီမံကိန်းကိုကုကဲရသူဘုံမှုချုပ်အဗ်ဒူလာအယ်မမန်ချောင်ဒရီကပြောပါတယ်။တစ်ချိန်တည်းမှာပဲလက်ရှိပစံကြားကျွန်းကိုရောက်နေကြတဲ့ဒုက္ခသည်တွေရဲ့သတင်းအချက်အလက်တွေကို Causes Bazaar မှာကြံရိတ်ခဲ့ကြတဲ့ဆွေမျိုးအသားအဝန်းကိုပြန်လည်ပြောပြနိုင်ခဲ့တာကြောင့်မပြောင်းရသေးတဲ့သူတွေကလည်းပစံချားကျုံးမုတ်ကိုပြောင်းချင်စိတ်တွေဝင်လာလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များအကူအညီပေးရင်းနဲ့ပြန်လည်နေရာချထားရေးအကြီးအကဲမိုဟာမက်ဆမ်ဆုဒိုဇာကပြောပါတယ်။ Ranger ဒုက္ခသည်တွေကိုဝေးလံတဲ့ပစံချားကျုံးမုတ်ကိုအတ္တမရွှေ့ပြောင်းနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်လှစ်ပေးဖို့ American အထက်နဲ့အောက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတောင်းဆိုလိုက်ကြပါတယ်။ Coronavirus ကူးစက်မှုတွေမြင့်မားလာနိုင်တယ်လို့သတိပေးချက်တွေရှိနေပေမဲ့လည်းတမောင်များစွာသောအင်ဒိုနီးရှားနိုင်ငံသားတွေဟာဗိုလ်ရုနေမှာကျင်းပတဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးခဲ့ကြပါတယ်။ကနဦးမဲရလက်တွေအရတော့တမရရဲ့သားနဲ့တမတ်ဖြစ်သူတို့ကပထမအကြိမ်ရွေးချယ်ခံရဖို့ရှေ့ကပြေးနေပါတယ်။ကျွန်းစုတွေနဲ့ဖွဲ့စည်းထားပြီးလူဦးရေတမောင်290နေထိုင်တဲ့အင်ဒိုနီးရှားနိုင်ငံဟာကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးကမ္ဘာမှာစရုပ်ထားမြောက်လူဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ရွေးကောက်ပွဲတွေကိုမူလကစက်တင်ဘာလမှာကျင်းပဖို့စီစဉ်ထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုရက်ရွှေ့ဆိုင်ခဲ့တာပါမြို့တော်ဂျကာတာကနေအားလိုက်ရဲ့အပန်းပြေခီးထွက်တဲ့ဘာလီကျွန်းအထိမဲယုံနေမှာတာဝန်ကျသူတွေဟာကျမရဲ့ဆိုင်ရာအကာအကွယ်ဝတ်စုံတွေကိုဝတ်ဆင်ထားကြပြီးမဲလာပေးသူအချင်းချင်းခက်ခွာခွာနေကြဖို့နဲ့ မဲဆန္ဒရှင်တွေကိုအပူချိန်တိုင်းတာတွေကိုနေ့လယ်တနာရီမှာမဲယုံနေပိတ်ကင်အထိအစီအစဉ်ဆောင်ရွက်ပေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကအစ္စလမ်ဘာသာပေါ်အခြေခံတဲ့နိုင်ငံရေးပါတီတွေကတော့နိုင်ငံအတွင်းဘာသာရေးအရရှေးဦးဆွဲအယူဝါဒပေါ်မှာယုံကြည်သက်ဝင်မှုတွေကြီးထွားလာနေတာကြောင့်သူတို့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ယူကော့ပွဲကာလအတွင်းအနည်းဆုံးကိုယ်စားလှယ်လောင်း၄ဦးကိုဗစ် -19 ကြောင့်အသက်ဆုံးရှုံးခဲ့ရပြီးမဲပေးတဲ့နေ့မတိုင်မီမှာပဲမဲယုံဝန်ထမ်း1000ထက်မနည်းယောဂကူဆက်ခံခဲ့ရတယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Lapa COVID အဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ယောဂကူဆက်ခံထားသူ 9,800 နဲ့သေဆုံးသူ 18,000 ရှိနေပါတယ်။မဲပေးပြီးနောက်လေးတွေမှာကူဆက်မှုတသန်းကျော်သွားနိုင်တယ်လို့လည်းအင်ဒိုနီးရှားလူထုကျန်းမာရေးကျွမ်းကျင်သူများအဖွဲ့ကသတိပေးထားပါတယ်။အမေရိကန်နိုင်ငံအနေနဲ့ပါကစ္စတန်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံဖြစ်ရွေးချယ်သတ်မှတ်နေတယ်လို့ပါကစ္စတန်ကဝေဖန်ပြောကြားလိုက်ပြီးဒီလိုလှုပ်ဆောင်မှုဟာတစ်ပတ်သက်ထင်ရှားပြောနေခြင်းဖြစ်ပြီးလူရာကိုဆွဲပြီးတော့ကောက်ချက်ချရတဲ့လုပ်ရပ်ဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်အပြင်တရုတ်၊အီရန်၊မြောက်ကိုရီးယား၊ဆော်ဒီအာရေဗျနဲ့နိုင်ဂျီးရီးယားစတဲ့နိုင်ငံတွေဟာဘာသာရေးလွတ်လပ်ခွင့်ကိုစနစ်ကျဆိုးရွားစွာဆက်လက်ကျူးလွန်နေတဲ့နိုင်ငံတွေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ထမ်းကဒီဇင်ဘာလ9ရက်တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူတို့နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်နဲ့ထည့်သွင်းသတ်မှတ်တဲ့အပေါ်ပါကစ္စတန်အစိုးရကဗုဒ္ဓဟူးနေ့ကပယ်ချလိုက်ပြီးဒီလိုရွေချက်ရှိရှိနဲ့လှုပ်ဆောင်မှုဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ရမရောက်စေဘူးလို့ဆိုပါတယ်။ပါကစ္စတန်ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်နဲ့ထည့်သွင်းသတ်မှတ်ခြင်းဟာမြေပြင်မှာတကယ်ဖြစ်ပျက်နေတာတွေနဲ့ကွာခြားနေပြီးဒီလိုလွတ်ဆောင်ချက်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာနေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ထမ်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စကိုပါကစ္စတန်နဲ့အမေရိကန်ကြားအပြုသဘောဆန်စွာအပြန်အလှန်လက်တွဲဆောင်ရွက်နေတဲ့အချက်ကိုအမေရိကန်ဘက်ကစိတ်မကောင်းစွာလစ်လျူရှုခဲ့ကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ထမ်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကျတဲ့ဗရီနေနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့တူကြီးညာခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရမှာပါ
ကိုဗစ်ကပ်ရောဂါကာလစာဝင့်နေအခက်အခဲကြုံနေရတဲ့အခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်မှုတွေကိုတိုင်ကြားစာပေါင်း2,000,000ကျော်ရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကပ်ရောဂါကာလမှာအခက်အခဲကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်4ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေစေဖြစ်ပြီးတော့တိုင်ကြားစာတွေကလည်းအခုဆိုရင်2,000,000ကျော်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုလိုက်တာဖြစ်ပါတယ်။တိုင်ကြားစာတွေတဲက38,000ကျော်ကိုစီစစ်ပြီးစီးသွားပြီးအများစုဖြစ်တဲ့96ရာခိုင်နှုန်းကျော်ကတော့ရှားတင်လျက်နဲ့မရတာကြောင့်တိုင်ကြားသူတွေဖြစ်ကြောင်းတွေ့ရှိရပြီးတော့ရှားတင်သူတွေကိုမြန်မြန်ဆန်ဆန်ထောက်ပံ့နိုင်ဖို့ဆောင်ရွက်သွားမယ်လို့လည်းရည်သားထားပါတယ်။ကပ်ရောဂါအဆိုးဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွေကထောက်ပံ့ရေးရရှိဖို့လျှောက်ထားသူ3,000လောက်ရှိတဲ့လှိုင်သာယာအနောက်ပိုင်းမြို့နယ်မှာတော့အုတ်ချုပ်ရည်အာနာပိုင်းတွေအပြင်ရမိရဖရီစေတနာဝန်ထမ်းတွေနဲ့အကူအညီလိုအပ်နေသူတွေကိုစီးစစ်နေတယ်လို့လှိုင်သာယာမြို့နယ်အနောက်ပိုင်းအုတ်ချုပ်ရည်မှုဦးနေမင်းထွန်းကပြောပါရစေ
။ဟိုပြောမယ်ဆိုရင်တော့ကျွန်တော်မြို့နယ်တွေမှာအဆောင်တွေကများတယ်ခင်ဗျ။အဆောင်တွေကများတော့အဆောင်မှာတခန်းမှာတကယ်ကြီး3,000လောက်စုပြီးတော့ငှားနေကြတယ်ရှိပါတယ်။ဒါတို့ရကတယောက်ကိုအဲ့တော့သူစုကလာရှောက်တဲ့တွေတွေတွေ့ရပါတယ်ဒါမှမဟုတ်ကျွန်တော်တို့ပြန်ရပါတယ်သူတို့တော့ပေါ့ပြီးတော့သူစုကလာရှောက်တာတွေရှိတတ်ပါတယ်သူတို့တွေဒီဆက်ရုံထုတ်သွားတယ်ဖြစ်နေတယ်ဆိုတဲ့အတွက်ကျွန်တော်ပြန်ရတာတွေများပါတယ်ဗျအကုန်လုံးကျွန်တော်မပြေးပါဘူးပေါ့နော်သို့တော်လည်းပဲအဆောင်မှနေတဲ့မိသားစုတစုတွေဖြစ်တယ်တယောက်ကပဲဝင်ငွေရှိတယ်သူ့ရဲ့ဝင်ငွေကိုကျန်တဲ့3ယောက်လောက်ကနှိခွန်ရတယ်ဆိုရင်တော့ကျွန်တော်တို့ကတော့ဆင်းစစ်ပြီးတော့ဖြတ်သွင်းရှောက်ထားလို့ရမှာနောက်တိုးအနေနဲ့ကျွန်တော်ဆောင်ရပါတယ်ပယ်တာတော့နေပါတယ်ကျွန်တော်တို့အဆိုးစားပေါ့နော်မသုံးပုံပုံတပုံစုံလို့ရေဘောတော့ပေးရတာပေါ့နှစ်ပုံလောက်တော့ဟိုချုပ်ပြည့်တဲ့ဆောင်ရတာပေါ့ဟုတ်တယ်
အခြေခံလူဒန်းစားတွေအများပြားရှိရာဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်မှာလဲထောက်ပံ့ချင်းရာတင်လျင်းနဲ့မရတဲ့သူတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်ဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်ကပရာဟိတလူငယ်အဖွဲ့ရဲ့တွဲဘက်တီထောင်သူကိုတီဟာကတော့ကက်ယောဂကာလာမှာစားဝတ်နေရေးအခက်ခဲကြုံနေရပေမဲ့အကူအညီတောင်းဖို့တရင်အချက်လက်မရတာကလည်းလိုအပ်တဲ့သူတွေမရပဲဖြစ်နေရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောပါရယ
်မရတာကတော့ပါစင်းင်းကတော့အကူတို့ကအကူတို့တရက်ွက်တဲ့တော့အိမ်တော်သူကွာ6,500လောက်ရှိတယ်။အဲ့မှာရတာမှာ940ပဲရတယ်။3ချိုးတချိုးပဲရတယ်။2ချိုးကမရဘူးပေါ့။အဲ့2ချိုးမရတဲ့လူတွေကလည်းပထမတော့နည်းနည်းစူညံစူညံတော့ဖြစ်လိုက်သေးတယ်။ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုတွားရှောက်ရမယ်လို့ပါလို့ပြီးတော့နောက်တစ်ခါကျတော့အကူတို့မှရက်ကြီးအုပ်ချုပ်ရင်းမှုတွေကအဲ့ဒါအဲ့ဒါကိုရက်ွက်ထဲမှာအနောက်ဆုံးမလုပ်ဘူး။မလုပ်ပြီးတော့ရက်ွက်နေပြီးသူလူတွေကအဲ့လိုရှောက်ရကောင်းမှမသိကြအောင်ဖြစ်တာ။တိုင်ရမယ်ဆိုတဲ့ဟာဟိုအလုံးရှုပ်တယ်ပြီးတော့နောက်တစ်ခါကျတော့လူတို့ကဘာလို့သွားမြင်လဲတော့တိုင်တာကသွားတိုင်ရမယ်အလုံးရှုပ်မယ်ဖောင်တင်ရမယ်အချင်းကုန်မယ်ပြီးရင်ဒီလိုကာလာကြီးမှသွားရမှာကွာဒီမှာယောဂကြီးကြားရတာအဲ့တစ်ချက်ကြောင့်မသွားခြင်း နောက်တစ်ခုကကြတော့အဲ့ဒါရဲ့အင်းတက်ကတက်ရောက်မှုရှိမရှိဆိုတာမသိဘူးတိုင်တိုင်းရမှာတည်ကြလို့လားဆိုတဲ့ဟာပေါ့တိုင်တိုင်းရမှာတည်ကြမတည်ကြတဲ့အတွက်ကြောင့်မလို့ပြည်သူလူထုကလူထုကအဲ့ဒါကိုစိတ်ဝင်စားပြီးမှမလုပ်တော့တဲ့အခြေအနေမျိုးအခုပြောင်းဝင်နေမှာတော့အဲ့လိုလူတွေ
အစိုးရကထောက်ပံ့တဲ့အစီအစဉ်မှာပွင့်လင်းမြင်သာမှုတွေအားနည်းခဲ့တာကြောင့်ဝေဖန်မှုတွေထပ်ပေါ်နေတဲ့အတွက်ကူညီထောက်ပံ့ပေးခဲ့တဲ့အိမ်ထောင်စုတွေကအိမ်ထောင်ဥစည်းအမည်စီရင်တွေနဲ့ထောက်ပံ့တဲ့နှုံထားတွေကိုရက်ကွက်ကြေရွာအုပ်ချုပ်ရေးမှုရုံးတွေမှာအများသိအောင်ထုတ်ပြန်ထားဖို့ညွှန်ကြားထားတယ်လို့လည်းပြည်ထောင်စုဝန်ကြီးဦးမင်းသူကပြောပါတယ်။အစိုးရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စားဝတ်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူတန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအိမ်ထောင်စုပေါင်း 9.4 တန်အတွက်ကျပ် 82 ဘီလီယံဒုတိယအကြိမ်ဇူလိုင်လနဲ့အောက်တိုဘာလမှာအိမ်ထောင်စု 9.4 တန်အတွက်တအိမ်ထောင်ကျပ်2000နှုန်းနဲ့118ဘီလီယံကျော်တတိယအကြိမ်စက်တင်ဘာလအတွက်အိမ်ထောင်စုပေါင်း 9.8 တန်အတွက်113ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့တဲ့အစီအစဉ်မှာတော့ကက်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန်ထုတ်ထားတဲ့ဒေသတွေကအခြေခံလူတန်းစားမိသားစုတစုကို4000နှုန်းနဲ့ကျန်ဒေသတွေမှာတော့တမိသားစုကိုကျပ်2000နှုန်းနဲ့ခန့်မှန်းခြေအိမ်ထောင်စုပေါင်း6တန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့အရှိရထားတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအိမ်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေရကြောင်းအိမ်ပြင်မထွက်ရအမိန်ပါဝင်ရောဂါကူးစက်မှုထိန်းချုပ်နိုင်အောင်ကြိုးပမ်းနေရတဲ့မန္တလေးမြို့ရဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်ထောင်ခံပါကိုဗစ်ရောဂါကူးစက်သူတိမ်းကျော်လာတဲ့အချိန်မှာပဲရန်ကုန်တိုင်းပြည်ရင်ကူးစက်မှုအများဆုံးကြုံနေရတဲ့မန္တလေးတိုင်းမှာအခုဆိုရင်ဒီဇင်ဘာလ18ရက်နေ့ထိသတင်းနှစ်ပတ်ကြာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားပါတယ်။ကာယရောဂါကြောင့်တည်ဆုံးသူ90ကျော်နဲ့ကူးစက်သူ 8,000 ကျော်ရှိလာတာကြောင့်မန္တလေးတိုင်းအစိုးရကကန့်သတ်ချက်တွေထုတ်ပြန်လိုက်တဲ့အတွက်အမရပူရမြို့နယ်ကတမန်မောင်းနှွားကိုတာတာဦးတို့လိုဝင်ငွေနှိမ့်တဲ့မိသားစုဝင်တွေအတွက်အခက်ခဲကြုံနေရပါတယ
်။ဒီကျွန်တော်ဂျပန်လမ်းလေးပွင့်တော့ကောင်းတော့ဗောဒီကိုဗစ်ကာလကြီးမှာတော့သွားရေးလာရေးရောရောင်းဝယ်ရောဒါကျက်သေးတာဗောစားဖို့နေပူကျက်သေးသွားတာဗော
တာဝန်ရှိသူတွေဘက်ကတော့ယောဂကူးစက်မှုတွေရုတ်တရက်တိုးလာနေရတဲ့ကိုထိမ့်ချုပ်နိုင်မှုသွားလာလှုပ်ရှားမှုတွေကိုကန့်တတ်ရတာလို့ပြောပါတယ်မကြာသေးခင်သတင်းပတ်တွေကဆလို့ယောဂကူးစက်သူအတီးပြူလူနာတိုးလာတာကြောင့်ယောဂထိမ့်ချုပ်ရေးအရေးပေါ်အစီအစဉ်တွေလိုအပ်နေတယ်လို့လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောပါတယ
်ကိစ္စတွေကတက်လာမန္တလေးခရိုင်မှာနော်အများဆုံးတွေ့ရတာကနိုဝင်ဘာ27ရက်နေ့ရတာဒီအများဆုံးတွေ့နော်200ကျော်တော့မန္လိခေမန္လိခေလို့ကျွန်တော်ပြောနေတာအမှန်တော့9မြို့နယ်ပဲဆရာမပသိမ်ကြီးကသိမ့်မမတွေ့ရမရဘူးကလည်းနေပါချက်အဲ့တော့ဒုနာ200ကျော်ဆိုလို့ဆိုရင်250တော့ခီတက်သွားလိုက်တာဆိုလိုက်တော့ကျွန်တော်တို့စိတ်ကြည့်လို့ပေါ့နော်
ယောဂကူးစက်မှုတွေတိုးလာနေတဲ့အကြောင်းအရာတွေမှာကက်ယောဂကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်တာလည်းအဓိကအချက်တစ်ခုဖြစ်ပါဝင်နေလို့ကျန်းမာရေးပညာရှင်တွေသတိပေးနေတာပါ။ဒါကြောင့်လဲဒီတစ်ချိန်မှာမန္တလေးတိုင်းတွင်းအင်ပြင်းမထွက်ရအမိန့်ပါဝင်ကန့်သတ်ချက်တွေကိုတိုးမြင့်ထားပြီးစီကန်းလိုက်နိုင်အောင်တင်းကျပ်ထားတယ်လို့လည်းအမရပူရမြို့နယ်ရှန်ကလေးကျွန်းချေးရအုပ်ချုပ်ရေးမှူးဦးကျော်ဆန်းလင်းကပြောပါတယ်
။အရင်စတေးဟုံးကတော့ကျွန်တော်ကတော့ဘလောက်ကြီးတော့စီကန်းတော့မကြက်မက်ခဲ့ဘူး။ခုစတေးဟုံးကတော့ဘာလို့ကြက်မက်လဲဆိုတော့ကယောဂကျင်ရကျွန်တော်မနောက်ပြမျိုးနယ်ကယောဂကုသမှုကခုကများနေသည့်အတွက်ဟိုရင်စတေးဟုံးနဲ့ခုကကျွန်တော်ပို့ပြီးတော့စီကံနဲ့တင်းကျက်တယ်ပြည်တံပေးမှုဘာမှုကတော့ကျွန်တော်ကသူတတ်မှတ်ထားတဲ့ဟာတွေပိုင်ကျွန်တော်ကတော့မပေးပါဘူးတကူကကျွန်တော်ဓာငွေ9000ရိုက်တယ်ပြည့်တယ်ဆိုတော့အဓိကနံပါတ်1တော့ဟိုဒီဝင်ထွက်ကင်းသွားလောက်ကင်းကတ်ပါမယ်နောက်သူ့အချိန်ပိုင်းပေါ့7နှစ်တွင်ကတော့ဝင်ထွက်သွားလောက်ကင်းကတ်ပါမယ်နံပါတ်2ကတော့မက်စကတော့ဒါမဖြစ်မနေတတ်ရမှာနောက်မက်မပါရင်တော့သူ့ရောသူဟိုထောက်ထားဘာပဲပြည်သူပြည်သူမဲမပါရင်တော့ကျွန်တော်တန်ငွေ9000ရရမှာ
ကယောဂါကာလစီကန်းတွေကိုလိုက်နာဖို့ပြက်ကွက်သူတွေကိုတော့တဘာဝဘေးရန်နေစီမံခန့်ခွဲမှုဥရေရအ ਨੇ ဆုံးပြစ်ဒဏ်ဖြစ်တဲ့တန်ငွေ9000ပေးဆောင်ခိုင်းပြီးအခုချိန်ထိအရေးယူခံရတဲ့အမှုပေါင်း9000ကျော်ရှိပါတယ်အိမ်ပြေမထွက်အမိန့်ထုတ်ပြန်ထားခြင်းမှာမြို့နယ်တစ်ခုကနေတစ်ခုကိုခွင့်ပြုချက်ရှိသူတွေသာသွားလာခွင့်ပြုထားပါတယ်ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားမဲ့သူတွေအနေနဲ့တက်ဆိုင်ရာမြို့နယ်တွေကစီမံခန့်ခွဲမှုကော်မတီကိုဝင်ထွက်ခွင့်လျှောက်ရမှာဖြစ်ပါတယ်။မကြတဲ့ခင်ရက်တွေတုန်းကဒီလိုလျှောက်ထားခွင့်ရဖို့ကြိုးစားသူတွေစုပြုံရောက်လာရကယောဂကူးစက်မဲ့အနေအပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ကယောဂကာလမှာကူးစက်မှုတွေမဖြစ်အောင်လူစုလူဝေးရှောင်ရမယ့်အခြေမျိုးမှာဒီလိုစီမံခန့်ခွဲမှုအားနည်းတဲ့အခြေအနေတွေကိုသတိထားဖို့လိုတယ်လို့လည်းမန္တလေးမြို့ကအစားအသောက်ဖြန့်ဖြူးရေးလုပ်ကိုင်နေတဲ့ကိုခင်မောင်ထွန်းကပြောပါတယ်။
မဖြစ်မနေလိုအပ်တဲ့အတွက်ကြောင့်မို့တော့ဒါလောက်ရလောက်ရတဲ့ချိန်မှာလူစုလူဝေးကဒီမြို့နယ်တွေမှာသွားပြီးတော့စုမိတယ်လို့ဖြစ်ကုန်တာပေါ့နော်ဖြစ်တော့မနေ့ကထီဆိုရင်ကိုရှိသေးတယ်အဲ့မှာမနေ့ကညနေပိုင်းလောက်မှာ ဒီရက်ွက်ရုံနေရာနဲ့ဆင်ပေးပါတော့မယ်ဆိုတဲ့ဟာပြောတာပေါ့နော်ဒီလိုရှောက်ထားသူများတဲ့အတွက်ကြောင့်မလို့ဘာဖြစ်တော့ဆိုတော့ဒီထွေအုပ်မှာလဲရှောက်ပါတပုံကြီးဖြစ်ရောအဲ့တော့ဖြတ်တန်းခွင့်တိုင်းမှာမြို့နယ်ဥက္ကဋ္ဌလက်မှတ်ထိုးရတာဖြစ်တဲ့အတွက်စစ်ဆေးရတာဖြစ်တဲ့အတွက်ကြောင့်မလို့မလူလာအပ်တဲ့ကြံ့ကြံ့မှုရှိတယ်လူစုလူတွေဒါကmanagement မကောင်းလို့ပဲလို့ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီလိုလုံးမှာဆိုတာကြိုသိရင်ကျွန်တော်တို့ကြိုစီစဉ်လို့ရတဲ့နည်းတွေအများကြီးရှိတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့မန္တလေးတိုင်းတွင်းရောဂါထိန်းချုပ်ရေးကြိုးပမ်းမှုတွေပေါ်အားရတဲ့အကြောင်းမကြာသေးခင်ကအွန်လိုင်းကနေပြောကြတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာကျွန်တော်ထအောင်ခံပါမန္တလေးကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုတကြော့ပြန်ထပ်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်လာရပြီးကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအလုတ်ချိန်ရှော့ခံရတာတချို့လဲစက်ရုံတွေယာယီပိတ်ထားလို့အလုတ်လက်မဲ့ဖြစ်နေရတဲ့အခြေအနေမျိုးရှိတဲ့အကြောင်းကိုတင်ပြချင်ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ်ပထမလိုင်းဖြစ်ခဲ့တဲ့မတ်လတုန်းကတနေ့တာအတွင်းကူးစက်မှု850ကျော်နဲ့အများဆုံးစံချိန်တင်ခဲ့ဘူးရာကAB Mason ဇူလိုင်လတွေမှာပြန်လည်ထိန်းချုပ်နိုင်ခဲ့တာပါအဲဒီနောက်အောက်ကူလာမှာဒုတိယလှိုင်းဖြစ်ခဲ့ပြီးပြန်ငြိမ်သွားရကအခုတခါပြန်ပေါ်လာတဲ့တတိယလှိုင်းအတွင်းကူးစက်မှုတွေမြင့်မားနေပါတယ်လက်တော်ရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေရဲ့အကျိုးဆက်ဖြစ်ကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေလည်းအလို့အကန့်အဆင်မပြေဖြစ်လာရတယ်လို့တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်တဲ့အင်ချွန်းမျိုးကကိုရန်နိုင်ထွန်းကပြောပါတယ
်ဒီရောဂါဝေဒနာကူးစက်မှုတွေကတော်တော်ကြီးကိုအများပြလာတော့တချို့ချို့တော့စိတ်ယုံတဲ့ယုံရဆိုလို့ရှိရင်ဒီအလုတ်ချိန်ကြီးရှော့ချလိုက်ရတာဖြစ်လာတယ်အရင်ရတဲ့ဆိုင်တော့ဒီလစာဝင်ငွေတွေကနေလာတာပေါ့ဗျာတချို့လုတ်တယ်ဆိုလို့ရှိရင်အဲဒီတစ်ပတ်လုံးမှာက၃ရက်ပဲလုံးရတာတို့အလုတ်ချိန်ကြီးဖြစ်လာတယ်တချို့စိတ်ယုံနေဆိုလို့ရှိရင်မလွေးမရှောင်သာပိတ်ထားလိုက်ရရင်နားလိုက်ရတဲ့အခြေအနေတော့ဖြစ်နေတာရှိတာပေါ့ဗျာဘလို့လည်းပဲမြမအများစုကတော့အဆင်ပြေအောင်နေထိုင်နေကြပါတယ်ပေါ့ဗျာ
ကိုဗစ်တတိယလှိုင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ25ရက်နောက်ပိုင်းကစလို့နေ့စဉ်ကူးစက်မှုနှုန်း900ဝန်းကျင်နဲ့အထက်မှာရှိလာတဲ့အတွက်အခုဆိုရင်ဈေးဆိုင်တွေကိုည9:00မှာပိတ်ခိုင်းထားပြီးလူစုလူဝေးပွဲတွေမလုပ်ကြဖို့တားမြစ်ထားတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်ကိုရီးယားမှာကနေ့စဉ်ကူးစက်လူနာပေါင်းက950ရာနေပြီးတော့950ကျားလောက်ထိဖြစ်လာတယ်အတော်ကိုစိုးရင်ရတဲ့ကူးစက်မှုနှုန်းကြီးအများပြားလာတဲ့အတွက်ကြောင့်မလို့ကိုရီးယားအစိုးရအနေနဲ့က social distancing level ကို255အဆင့်ကိုထားလိုက်ရတယ်ပေါ့ဗျာ255ဆိုတာကဆိုင်လေးကည9:00ဆိုလို့ရှိရင်ခွင့်ရတော့ဘူးစားသောက်ဆိုင်လေးအကုန်လုံးကဆိုင်လေးအကုန်ပိတ်ရမယ်ပြောရင်တော့နေဝင်မီးငိမ့်ပေါ့ဗျာအဲ့တော့လူတွေစုကြီးရောမနေရဘူးအဲ့လိုပွဲလမ်းတစ်ပင်လေးညပွဲကြီးလက်ခံပွဲကြီးလုံးဝလုပ်ခွင့်မပေးတော့ဘူးဖျားအကြောင်းလို့ပါလို့ဒီပါတီပွဲတွေကျင်းပပွဲတွေလုပ်ခွင့်မပေးတော့ဘူးအဲ့လိုအစီအုံလုပ်လိုက်တယ်ပေါ့လေ
ဒီလိုကန့်သတ်ထိန်းချုပ်ထားတဲ့ဂျာကလော့ကဒေါင်းချမဲ့အခြေအနေမျိုးထိရောက်မသွားရအောင်တောင်ကိုရီးယားနိုင်ငံတွင်ကိုဗစ်စမ်းသပ်စစ်ဆေးမှုတွေတိုးလှလာသလိုပိုးကူးစက်သူလူနာနဲ့ထိတွေ့ခဲ့သူတွေကိုခြေရာခံတဲ့လုပ်ငန်းတွေဖိဖိစီစီလုပ်ကြဖို့တောင်ကိုရီးယားသမ္မတမွန်းဂျေအင်ကညွှန်ကြားထားကြောင်းတောင်ကိုရီးယားကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရှိသတင်းဘက်ကစလို့တောင်ကိုရီးယားမှာကိုဗစ်ရှိမရှိအမြန်စစ်ဆေးရေးကိရိယာတွေနဲ့စစ်စစ်တဲ့စင်တာတွေမှာအသုံးပြုသွားမှာဖြစ်တယ်လို့ပြည်သူတွေအဆင်ပြေအောင်စစ်ဆေးပေးမဲ့အချိန်ကိုလည်းတိုးထားပေးမယ်လို့ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး KCDE ကပြောပါတယ်ဒီသတင်းဘက်တဲ့ကိုဗစ်ကူးစက်မှုတစ်ရက်ကို950ကနေ950ကျားရှိနိုင်ပြီးရှိသတင်းဘက်တဲ့မှာ900ဝန်းကျင်အထိရှိလာနိုင်ကြောင်း KCDE ကခန့်မှန်းထားပါတယ်ဒီတော့တွင်အိမ်ပြင်ထွက်တဲ့လူတွေနှာခေါင်းစည်းမဖြစ်မနေတက်ရမယ်လို့စည်းကမ်းသတ်မှတ်ထားပြီးမတက်တဲ့သူတွေကိုဒဏ်ရိုက်တာမျိုးရှိတယ်လို့ကိုရန်နိုင်ထွန်းကပြောပြပါတယ
်။ဒီ mask မတက်ဘူးဆိုလို့ရှိရင်တော့ရထားတွေ၊ကားတွေ၊ဘတ်စကားတွေအစားစည်းကွင်းမရှိလို့ဒဏ်ရိုက်တာတော့လုပ်ပါတယ်ခင်ဗျာ။ mask မတက်ထားတာကိုတွေ့ရှိရတယ်ဆိုလို့ရှိရင်ဒဏ်ငွေရိုက်တဲ့အခြေအနေအစ်စ်နေရတချို့နေရာတွေမှာလုံနေပါတယ်ခင်ဗျာ။ blouse check လေးဆိုလို့ကျွန်တော်ဒီသတ်မှတ်ချက်အတိုင်းကတော့ကိုရီးယားဝန်ဆယ်ရင်းလောက်အဆင့်ချီသူတို့တက်မှတ်ထားပါတယ်သူတို့လည်းတနည်းနဲ့တနည်းရတော့မတူဘူးခင်ဗျာ
ကိုရီးယားမှာကိုဗစ်ပထမလိုင်းဖြစ်ချိန်တုန်းကလူတွေကြောက်လန့်ခဲ့လို့အိမ်ပြင်မထွက်ရဲပဲလမ်းတွေပေါ်မှာလူတွေခြောက်ကပ်သွားခဲ့ပေမဲ့ဒီတစ်ခေါက်မှာတော့လူတွေစိုးရိမ်စိတ်နေပြီးပုံမှန်နှီးပါသွားလာနေကြပါတယ်ရ အရင်ကဆိုရင်ကိုဗစ်ကြောင့်ထိတ်လန့်ပြီးမြန်မာလူသမားတွေရရလေးရင်နဲ့မြန်မာနိုင်ငံကိုပြန်ခဲ့သူတချို့ရှိပေမဲ့အခုနောက်ပိုင်းမြန်မာနိုင်ငံကိုပြန်တဲ့ကယ်ဆယ်ရေးလေယာဉ်တွေတစ်ပတ်မှ2ချိန်ကနေ3ချိန်ရှိပေမဲ့ပြန်တဲ့သူတိတ်မရှိဘူးလို့သိရပါတယ်။တောင်ကိုရီးယားမှာဒီကနေ့အချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 39,500 နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ956ဦးရှိသွားပြီဖြစ်ပါတယ်။ကွာရန်တင်းဝင်နေရသူကတော့8,900 နီးပါးရှိပါတယ်ခင်ဗျာ
VOA မေဂန်တန်ကချက်တာပရီနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအဝွန်ပြက်ကျွန်တော်အောင်မြတ်သူကထုတ်လို့တင်ပြပေးသွားပါမယ်အသက်65နှစ်ပြည့်သွားပြီဖြစ်တဲ့မြန်မာစစ်တပ်အကြီးအကဲဘာလဲဘယ်လဲ What's the next for the Myanmar military's chief after 65 ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post online သတင်းစာမှာဆောင်းပါးရှင် Nakin Paung Capcam ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်2014ခုနှစ်မှာပြန်လည်ပြင်ဆင်ရေးသားရတဲ့1959ကာကွယ်ရေးဝန်ကြီးဌာနရဲ့အဥပဒေအရမြန်မာစစ်တပ်ရဲ့ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့ဟာအသက်65နှစ်မှာအနားယူရမယ်လို့သတ်မှတ်ထားတာနဲ့အစချီပြီးတော့ဆောင်းပါးကိုရေးသားလာပါတယ်ခုတော့လာမယ့်နှစ်ဇူလိုင်လထဲမှာအသက်65နှစ်ပြည့်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ပင်စင်ယူမလားမယူဘူးလားဆိုတဲ့အဖြေကိုအများကသိကျင်နေကြတယ်လို့ဆိုပါတယ်။ကာကွယ်ရေးဦးစီးချုပ်အနေနဲ့မိမိရဲ့စနသဘောလျောက်ငြိမ်းစားယူမလားနိုင်ငံရေးတဲ့ကိုဝင်မလားဒါမှမဟုတ်သူတာဝန်ထမ်းဆောင်နေတဲ့တပ်တန်းကိုချက်တိုးမလားဆိုတဲ့ရွေးချယ်စရာနီလန်း3ွယ်ရှိနေတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။2017မှာအာနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေအနားယူသွားပြီးတဲ့နောက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီနေရာကိုဆက်ခံရရှိခဲ့တာဖြစ်ပါတယ်။ဒါ2003ခုနှစ်မှာဗိုလ်ချုပ်ကြီးခင်ညွန့်ကျင်ညာခဲ့တဲ့စီကံပြေးဝတဲ့ဒီမိုကရေစီနိုင်ငံတော်စီကိုရှောက်လန်းမဲ့လမ်းညွှန်မြေပုံ9ချက်ရဲ့အစိပ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။တကယ်လို့မင်းအွန်လိုင်းကအနားယူဖို့ရွေးချယ်မယ်ဆိုရင်လည်းပြီးခဲ့တဲ့နိုဝင်ဘာ10ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့ဆွေးနွေးသဘောတူတာမျိုးတွေကိုဖျက်ဆီးပြီးမှဖြစ်လာပါလိမ့်မယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီလိုဆွေးနွေးမှုတွေမှာအများအပြားပါဝင်နိုင်ပွဲရှိတာကတော့ကာကွယ်ရေးဦးစီးချုပ်အပေါ်တရားစွဲဆိုခြင်းကင်းလွန်ခွင့်အပါအဝင်သူရဲ့မိသားစုဝင်တွေဒုတိယကာကွယ်ရေးဦးစီးချုပ်နဲ့မိသားစုဝင်တွေအစားရှိသူတွေကိုလည်းတရားစွဲဆိုခြင်းကကင်းလွန်ခွင့်တွေကိုပါဝင်နိုင်ခြင်းရှိတယ်လို့ဆိုပါတယ်ဒီကိစ္စကိုတရားဝင်ထုတ်ပြန်ကြေညာတာမျိုးဒါမှမဟုတ်တရားဝင်ဆွေးနွေးတာမျိုးမရှိတဲ့အခြေအနေမှာအခြားတစ်ဖက်မှာလည်းစစ်တပ်ကမိမိရဲ့လုံခြုံရေးအပေါ်စိုးရိမ်နေတယ်ဆိုတဲ့အကြောင်းပါချက်တရအနေနဲ့ရှိနေတာမျိုးရဲသားအစိုးရကိုလုံအောင်အုပ်တုံအာဏာလွှဲအပ်ဖို့ဆန္ဒမရှိတာမျိုးလည်းဖြစ်နေတယ်လို့ရေးသားဖော်ပြထားပါတယ်။အရင်ဗိုလ်ချုပ်မူကြီးတန်းရွှေအနာယူစဉ်ကသူ့ရဲ့လက်ထောက်ဒုတိယဗိုလ်ချုပ်မူကြီးမောင်အေးပါဆင်းသွားတယ်လို့ပဲတကယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနာယူမယ်ဆိုရင်လည်းသူ့ရဲ့လက်ထောက်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းလဲရာထူးကဆင်းသွားပွဲရရှိရလို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ဂျွန်လာထဲမှာလုပ်ခဲ့တဲ့အမေးအဖြစ်တစ်ခုကိုကိုးကားပြီး Russian Weekly ကဖော်ပြထားတာကတော့ပထမဦးစားပေးအနေနဲ့2020ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပဖို့ဖြစ်ပြီးတော့အဲ့ဒီနောက်မှာယုံကြည်မှုရလာမယ်ဆိုရင်နိုင်ငံရေးမှာပါဝင်ဖို့ကျွန်တော်တို့စဉ်းစားကောင်းစဉ်းစားမယ်လို့ကာချုပ်မင်းအောင်လှိုင်ကပြောဆိုထားပါတယ်။သူရဲ့စစ်တပ်မှာဥဆောင်တဲ့အတွေ့အကြုံတွေဟာနိုင်ငံရေးမှာလည်းအထောက်အကူရနိုင်တယ်ဆိုပြီးတော့မကြသေးမီကပဲထုတ်ပေါ်ပြောကြားခဲ့ပါသေးတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရွေးကောက်ပွဲမှာလည်းစစ်တပ်ကျော်တော်ကံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ဟာ62နေရာလာရရှိခဲ့ပြီးပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကတော့119နေရာရရှိခဲ့တာပါ။USDP ရဲ့စိတ်ပြတ်ဖွယ်ရွေးကောက်ပွဲရလဒ်တွေကမြန်မာနိုင်ငံကမဲပေးသူတွေဟာစစ်တပ်နဲ့သူ့ရဲ့အပေါင်းပါတွေကိုမယုံကြည်ဘူးဆိုတာပြသနေတယ်လို့ဆိုပါတယ်။ဒီရွေးကောက်ပွဲရလဒ်တွေဟာကာကြုတ်မင်းအောင်လှိုင်ကိုတိုင်းပြည်ရဲ့အမြင့်ဆုံးယာရီဖြစ်တဲ့သမရနေရာကိုမရနိုင်ဘူးလို့အထိပ္ပယ်သက်ရောက်စေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။ဆောင်းမရှင် Nakin Paung Kipkam ဟာနိုင်ငံရေးသိပ္ပံပညာရှင်တူဖြစ်ပြီးတော့ OP Gender Global University ရဲ့အရှိတောင်အရှာဌာနရဲ့အမှုဆောင်ဒါရိုက်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံတင်ကြားပို့ချနေတဲ့တွဲဘက်ပမောက္ခတူလည်းဖြစ်ပါတယ်။ပြည်စုံကတော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရချာပြအခုဆက်လက်နှာစင်ညမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစုံပြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဘုံမြဝန်သားကြိုဆိုကြသူတွေအများကြီးရှိတယ်လို့တချို့ကလည်းစုံကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်ကြီးအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ ဒီထဲမှာတူပါဝင်ဖြစ်တဲ့ဒေါက်တာဒီမောင်သားနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးဆုံးသတ်ထားပါရယ်။ဒန်နီယာအဘွဲ့နဘွဲ့ဖြစ်လာနေတဲ့အလားလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်သားကသူ့ဘာကြောင့်ဆိုရင်လဲဆိုတာကိုအခုလိုစတင်ဖြေပါရယ်
။ဟုတ်ကဲ့ဆိုရင်တော့ဟိုရွေးကောက်ပွဲရလက်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းဒီကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူး။ကြားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေဘူးအားဖြင့်ပျော်ပျော်နဲ့လမ်းရှင်ကိုတွားတယ်။အခုပြောလို့ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောမှာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတယ်ကိုဒီမို့တခုကိုအသိဥတီပြီးသွားရတယ်ဒီလိုချက်တွေရှိမှအခုကြောင့်လို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဥတီတာဖြစ်ပါတယ်အခုကြောင့်လို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကလောက်ကင်ပါလုံးဒီတချို့ကအတန်များဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဥရှင်မောင်းကိုဖြုတ်ချလိုက်တဲ့တဲ့ချာပေါ့ဒါကကြောက်ငယ်ပြည်ပါတီအခုတွင်ကပဋိပက္ခလို့ပြောလို့ရပါတယ်ဒါပေမဲ့တမ်တော်ပါဝင်ဖို့မလိုပါဘူးတမ်တော်ပါဝင်ခဲ့တယ်လို့ကြားပြရတယ်ဒါကမကောင်းပါဘူးတမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပဒန်မဟာမိတ်အကြံပါတီကိုတောင်တင်းခံမှုဆိုတာကိုပြပါတယ်အဲ့ဒါကလည်းနည်းစိုးရိမ်ကြောင်းနေလို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးဆိုရင်ပါလေ။နောက်ပြီးတော့ချစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုတွားနေတာတွေ့ရပါတယ်။ဒါကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုမြို့လာတာတွေ့ရတယ်။ဥမာအမေရိကန်ထရန့်ချ်ကိုပါမြို့ပေါ့။နော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြီးလေးတင်းလာတဲ့လူမျိုးရေးသဘောအရဘာသာရေးသဘောအရကြည့်တဲ့နော်။နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချိန်ချောင်းမှုတစ်ခုအနေနဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါဒရဲ့တည်ယုံလက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကကြေးတရားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
လက်ရာဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီးဆိုရင်အန္တရာယ်ရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ်
ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်နိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မတော့လဲအဲ့ဘက်ကိုပါတယ်လို့ဒီမှန်သားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများကြီးဒီတောင်မျိုးကမ်းမျိုးမဲ့ပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တော့မပါဝင်ခဲ့တဲ့မွတ်စလင်မတ်ချူရောမပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံနေတာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလား
ဟုတ်ဆရာလည်းကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာစက်ကင်ပြည်ထောင်ပါတီကရွေ့တာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ဘက်တစ်ဖက်ဖြစ်နေပါတယ်ပြည်ပကရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူတွေရှိပါတယ်။ဒါကအဲ့ဒီပြည်ပကတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါတယ်။စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတာ
။ဒါပေမဲ့တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့တဘောတော့ပျော်ပြောင်းလာရလို့ကျွန်တော်မယူဆနိုင်ဘူးလားအထူးသဖြင့်အခုကဒီကဘွဲပြန်လဲကျင်းပါဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေရခိုင်ပြည်နယ်မှာတိုက်ပွဲတွေညင်းအေးသွားတယ်ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီတဘောတော့မျိုးဟုတ်ပါမလားလို့စံပြရှိကြမဖြစ်နေဘူးလားဤတော့တက်မရတဲ့တဘောတော့ဟာ
တိုက်ဆိုင်နာကလည်းဒီကဘွဲပြည်ပြင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တက်မရကရှိနေတယ်ထုတ်တယ်နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ဝဲဦးစီးချုပ်သွားရောက်
တွေ့ရ
တယ်ပေါ့နော
်
ဟာဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်း ရိုက်ကဲကြီးလို့လောက်ရတာလေဆိုတော့အဲ့ဒီလိုမိကုန်ထုတ်ခဲ့ရေကိုကျွန်တော်တို့မိကုန်ထုတ်ထိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တုံတက်တဲ့သူတယောက်နေတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်ဘလို့ရွေချက်လဲကျွန်တော်မရှင်းနိုင်ပါဘူးနော
်ဒါပေမ
ဲ့မြင်သာသွားလဲ
တမရော
ပြောတာ
ကဲဟုတ်ကဲ့တမရောအကြီးကအနေနဲ့အဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်၊သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောက်အစင်းလာတော်လောက်ရှိခဲ့ပါလား၊ရှိနေလို့လားလိုအပ်သလား
။နောက်ပဲမတွေ့ရဘူးလို့မဆိုလို့ပါဘူး၊တွေ့လို့ရပါတယ်။ဒါပေမဲ့အချိန်ကာလအခြေအနေပဋိပက္ခတဲမှာအင်မတန်တင်းမာနေတဲ့အခြေအနေကနေမှဖြစ်ပေါ်လာတာလေ။ဒါတွေကကျွန်တော်တို့မစဉ်းစားတတ်ဘူးလို့ဆရာထင်ပါသလားပေါ့။
ကျောင်းအားမဲ့သုံးတကြရရှာအဲ့တမရော်နဲ့ energy အစွမ်းနဲ့ဆက်ဆိုင်ဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူးထစ်တွေရှိရတဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိလာတယ်လို့သုံးတကြရတယ်။အဲ့ဒါတော့ဆရာပါပြောလို့ပါလေ။
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုညီလာလာမှာတမရော်ကဝေမှုရှုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမင်းကပြောဖို့ဆိုဖို့ပြောဖို့ဆိုပါ့
body language ပေါ့
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာအတွေ့ရပါဘူ
းဒါပေမဲ့တက်မတော်ကညဉ့်ဉန်းရေးလှူဆောင်မှုအတွက်အခုအထူးညဉ့်ဉန်းရေးအဖွဲ့တစ်ခုဖွဲ့စည်းရယ်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စကတော့ကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညဉ့်ဉန်းရေးညီလာခံမှာတော့သူညှိရမှာပေါ့လေသူဒီမဟုတ်တာညဉ့်ဉန်းရေးကိုသူဥအောင်လုံးမဲ့ငါဥအောင်လက်ဥခုယူပြီးအပြိုင်လုံနေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီကိစ္စက
ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်။အဲ့ဒီလိုမြင်ကြပါတယ်။ဒါပေမဲ့ကျွန်တော်ညီညာရေးလုပ်နေကြတဲ့ပုံကိုယ်တွေကိုအဲ့ဒီလိုညီညာရေးထောက်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ချက်မရပါဘူး။ဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်အစုံဆောင်နေကောင်းတယ်လို့လုပ်ဆောင်နေကြတဲ့လူတွေကညီညာတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါ၊ကျေးဇူးပါပါ။ဒါမဲ့အဲ့လိုမဟုတ်ဘဲနဲ့လုံဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကဒီဟာကလည်းပါလည်းဖြစ်နေလို့ရှိရပေါ့အဲ့ဒီလိုညီတိုင်းလုံဆောင်မှုကစင့်တော်တဲ့ညီငယ်လုံဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တစ်ခုရှိတယ်ကျွန်တော်တို့ကဓာတ်တဲ့ပို့ပြီးတော့လည်းချိန်ချိဖို့လိုနေတယ်လို့ရှင်းတယ်စက်မတော်ကဒီဘက်ပိုင်းမှာ268နော်အရင်တော့သဘောမတူခဲ့ဘူး268ကိုလုပ်ဖို့တိုက်တွန်းလာတယ်နောက်ပြီးတော့ကျိုးကြကူစားပြုမှုစိတ်ကိုလုပ်ဖို့ပြောလာတယ်ဒါတွေအားလုံးဟာအာနာကိုတူယူပြုပြီးပြောလာတာဖြစ်တယ်လို့ခေါင်းချက်ချလို့ရပါတယ်အဲ့ဒီလိုအာနာပြုရေးယူဖို့အတွက်အာနာတူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy ရှိအချက်တစ်ချက်လို့သူ့မှာဒါပဲရှိပါတယ်တခြားဘာမှမရှိပါဘူ
းဒါပေမဲ့ကျွန်တော်မေးချင်တာဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy တွေပဲလုပ်လို့သူ့ဘယ်တွေပဲလုပ်လို့ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်အရေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ငင်းညာရေးကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွေ့ငင်းညာရေးကိုပန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းနေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းနေရဖို့လေကျွန်တော်တို့မှာချက်လက်တွေမရှိသေးပါဘူး
ဒါပေမဲ့ဒီဟာသူနိုင်ငံရေးအတွက်သစ္စာမဲ့ညဉ့်ဉန်းရေးကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ဉန်းရေးလုံးမမဟုတ်ဘူးလို့တော့ယတိပြပယ်ချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ဉန်းရေးအတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ဉန်းရေးကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော့သာသုကြာလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ဉန်းရေးရတယ်ပေါ်ပါတယ်။ဒါပေမဲ့အဲ့ဒီလုပ်ပုံကိုင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
။ဟုတ်ကဲ့
။အရေးကြီးတဲ့အရေးကြီးတဲ့ချက်တစ်ချက်ရှိတယ်။ညီညွတ်ရေးတိုင်းပြည်ကြံတဲ့ထူထောင်ရေးမှာယုံကြည်မှုဆိုတာသိတ်အရေးကြီး
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပြီးဖို့လို့လဲ။အရင်ထက်ပိုပြီးတော့မယ်ရီအမြောက်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းတိုင်းမှာဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအချော့ပြေဆက်ဆန္ဒပြည်လည်မှုရအောင်လို့ဖွဲ့စည်းပေးမှာတောင်းအောင်အများကြီးရှိမယ်လို့ထင်ပါတယ်။အဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီအတွက်အချက်ပြလာတာဒါလုံးမဲ့အလားအလာဘလို့မြင်ရလဲခင်ဗျာ။
ဒီကတုံးတက်တဲ့လူတယောက်နေနဲ့ကြောင်းရင်တော့အမျိုးသားလူစီဖွဲ့ချုပ်မှာဒီနိုင်ငံရွှေနေရေဟိုအရင်ထဲကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။ဒီတိုင်းလာနေလဲအစိုးရနဲ့တပ်မတော်နဲ့ငြိမ်းချမ်းရေးရွှေနေဖွဲ့ကိုပို့ပြီးမြင်နေဆန်ဆန်လှုပ်လိုက်လို့ရှိရင်ဒါအားလုံးအတွက်အင်မတန်ကောင်းတဲ့ခွဲပေါက်ပါပဲ။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ယူနီယံအကောင့်
ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါ 155 Rengong Sarai Ji ဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ COVID-19 ရောဂါပိုးရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ PPE ဝတ်စုံတွေကိုမဖြစ်မနေအသုံးပြုပေးဖို့လိုအပ်ပါတယ်။ရောဂါပိုးရှိတဲ့သူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေသာမကတန်တရားရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့စေနာဝန်ထမ်းတွေကလည်း PPE ဝတ်စုံတွေကိုအသုံးပြုကြရမှာပါ PPE ဝတ်စုံကိုဘယ်လိုနေရာတွေမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ထားပါတယ်လို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
် PPE ဆိုတာကတော့ဒီ personal protective equipment ဆိုခေါ်ပါတယ်ဆရာတို့ဆေးပညာမှာတော့ဒီရောဂါပိုးရှိတဲ့သူကနေတန်တဲ့ပြည်သူဆောင်ရှောက်တဲ့လူကိုမကူးဆက်အောင်ဝတ်ဆင်ထားတဲ့ဝတ်စုံကို PPE လို့သုံးဆွဲပါတယ်ပေါ့နော်အဲ့တော့ PPE ကတန်တဲ့ဒီလုပ်ငန်းဝင်တွေမှာလည်းရှိပါတယ်ဒီ occupational health hazards တွေမဖြစ်အောင်ဆရာတို့ဆက်ယုံလုပ်ယုံနေ chemical တွေကင်တွယ်တဲ့သူတွေနောက်တစ်ခါ wearing ဆော်တဲ့သူတွေစသည်အပြင်ခန္ဓာကိုယ်ကိုထိခိုက်နိုင်တာကိုကာကွယ်တဲ့ဝတ်စုံကို PPE ဝတ်စုံလို့ခေါ်တယ်ပေါ့နော်အဲ့တော့ဒီမှာတော့ဆရာတို့ PPE ဆိုတာရောဂါပိုးမကူးဆက်အောင်အသုံးပြုသောဝတ်စုံလို့ပဲဆိုကြပါစို့
PPE ဝတ်စုံကိုရေကွာအဖြစ်မျိုးစားသုံးမျိုးခွဲခြားထားတယ်လို့သိရပါတယ် COVID-19 ကူးဆက်ရောဂါလိုမျိုးရောဂါပိုးရှိတဲ့သူတွေကိုထိတွေ့ကိုင်းတဲ့ကုသပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ level 3အဆင့်ရှိတဲ့ PPE မျိုးစားကိုအသုံးပြုပေးဖို့လိုအပ်တယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
် PPE မှာဆိုရင်တော့ဆရာတို့အနေနဲ့ level 4တွေတတ်မှတ်ထားတာရှိတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ isolation လို့ခေါ်တဲ့ယောဂပိုးရှိတဲ့လူတေချာပြီဆိုတဲ့လူကိုသွားပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးမဲ့သူဒီ PPE level 3လို့ခေါ်တဲ့ဝတ်စုံကိုဝေးရအဲ့တော့ PPE level 3ဆိုတာတော့ဘာလဲဆိုတော့ပြင်ပလေထုနဲ့မိမိရဲ့တကိုယ်လုံးနဲ့မထိတွေ့အောင်ကာကွယ်ထားခြင်းက PPE level 3ပဲနော်အဲ့တော့ PPE level 3ဒါဆို PPE ဝတ်စုံဘာကြောင့်ဝတ်တာလဲဆိုရင်ယောဂပိုးရှိတဲ့လူနဲ့ဆက်ဆံတဲ့အခါမှာသူ့စီကနေထွက်ကြနေသောပိုးမွှားများကိုယ့်ရဲ့အရေပြားနဲ့တကိုယ်လုံးကိုမထိတိရေကာကွယ်အောင်ဝတ်တဲ့ဝတ်စုံကိုဝတ်သွားတာဒီဒါ PPE ဝတ်စုံဖေးရခြင်းအကြောင်းရင်းပေါ့နော
်တန်တရားလူနာတွေကိုပြည်သူဆောင်ရှောက်ပေးတဲ့စေနာဝန်ထမ်းတွေအနေနဲ့ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုခဲ့မယ်ဆိုရင်အသုံးပြုပြီးလို့ပြန်ချွတ်တဲ့အခါမှာနီးစနစ်မှန်ကန်ဖို့လိုတယ်လို့သိရပါတယ်PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေတဲ့သားနဲ့ယောဂပိုးကူးစက်ခံခဲ့ရတဲ့သူတွေကိုလေ့လာဆင်စစ်ကြည့်ရတဲ့အခါ PPE ဝတ်စုံကိုပြန်ချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိတာကလည်းအကြောင်းတစ်ခုအနေနဲ့ပါဝင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
် PPE ဝတ်စုံနဲ့ပတ်သက်ပြီးတော့ဒီစနစ်တကျဝတ်ဆင်နီးစနစ်တကျချွတ်တဲ့နီးတွေကိုဒီစေတနာဝန်ထမ်းတွေကလည်းတင် जा ပေးတာရှိတယ်เนาะသူကဒီဝတ်စုံဝတ်လိုက်ုံနဲ့ခန္ဓာကိုယ်ကိုပိုးမထိဘူးလုံလုံသွားတာပန်တော်လဲပဲဒီဝတ်စုံကိုပြန်ပြီးချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိရင်ဟိုကိုယ့်ရဲ့အဓိကရည်မှန်းချက်ပြတ်သွားမယ်အဓိကရည်ရွယ်ချက်ကကိုယ့်ရဲ့ရေပြားဘယ်နေရာမှာဆိုဗိုင်းရပ်စ်လာမထိစေရအတွက်ဆရာတို့ကဝတ်ထားတာ
ဒါမဲ့ချွတ်တဲ့အချိန်မှာအခက်မသိရင်ဒီဝိဆုံရဲ့ပြင်ပမှာကန့်နေတဲ့တွင်ကြီးနေတဲ့ဗိုင်းရပ်စ်တွေဒီကိုယ့်ရဲ့ရေပြားပေါ်လဲကျလာနိုင်တယ်ဒီထက်ပိုကြီးကြီးတာကမတ်စ်ကိုချွတ်လိုက်တဲ့အချိန်မှာကိုယ်ရှူဆိုင်မိသွားတယ်ဆိုလို့ရှိရင်ပီပီဝိဆုံဝိတဲ့ရွေကြထားမမြောက်ပဲနဲ့ကိုကဗိုင်းရပ်စ်ကိုကူးစက်မှုခံရမယ်ပီပီဝိဆုံကိုဝိဆင်အသုံးပြုနေစဉ်အတွင်းမှာအစ
စီးပေါက်တာတို့เนาะဒါကဆာဆာတာတို့ဒါတွေကိုမလုံးမတာလင်ကာကွယ်ရအောင်ပေါ့เนาะအဲ့တော့ PPE ဝတ်စုံဝတ်ပြီးတော့ရှေ့ရဟာလေးဝယ်ဆရာတို့ကချွတ်ပြီးတော့မတ်ချွတ်ပြီးတော့အစာစားနေမယ်ဆိုလို့ရှိရင်တော့ယောဂဘုံဝင်ရောက်ဖို့ကအခွင့်အလမ်းရမ်းများသွားပြီအဲ့တော့ PPE ဝတ်စုံဝတ်ထားတဲ့သူတယောက်ဒီကိုယ့်ရဲ့လုပ်ငန်းခွင်နဲ့ရောက်သွားပြီဆိုရင်ကိုယ့်ရဲ့ဝတ်စုံပြင်ပမှာဒီ virus particle လေးတွေကပ်နေတယ်ကိုယ်စွတ်ထားတဲ့ N95 ရဲ့အပြင်နယံနော်ဒါမှမဟုတ် face shield ရှင်ရင် face shield ရဲ့အပြင်နယံလေးတွေမှာ virus တွေရှိနေတယ်လို့သဘောထားပြီးတော့နော်ကာကွယ်တဲ့နေကိုစနစ်တကျဆောင်ရွက်မှတာလျင်မိမိခန္ဓာကိုယ်ရဲ့ဝင်ပေါက်၃ခုကိုကာကွယ်ပြီးရအောင
် PPE ဝတ်စုံကိုဝတ်ဆင်အသုံးပြုတဲ့သူတွေအနေနဲ့စနစ်တကျဝတ်ဆင်အသုံးပြုဖို့နဲ့စနစ်တကျပြန်ချစ်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂလန်မှာတော့ပြီးခဲ့တဲ့တပတ်ကစပြီးတော့ပရိသတ်တွေဘောလုံးကွင်းမှာသွားပြီးတော့ဘောလုံးပွဲပြန်ကြည့်နိုင်ပြီဖြစ်ပါတယ်ဗြိတိန်ဆိုရကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဖြေလျှော့ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့အတွက်အချို့ဗိုင်းရပ်စ်ကူးစက်မှုနည်းတဲ့နေရာတွေမှာတော့အောက်သားပွဲတွေကိုအကန့်အသတ်နဲ့ပြန်ပြီးတော့ကြီးကွင်ဖေးလိုက်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့တစ်ပတ်ချာတာဘရီနေကကစားခဲ့တဲ့ Europa League ပြိုင်ပွဲမှာ Arsenal ပရိသတ်2000လောက်ကွင်းထဲမှာကြီးကွင်ရခဲ့ပါတယ်
။ been coming since the Emirates opened means absolutely everything like I think
not talk on Emirates ကွင်းကြီးစဖွင့်ကလေးကကျွန်တော်အမြဲကြည့်ခဲ့တာပါအခုလိုပြန်ကြည့်ရတာဘာနဲ့မှမတူပါဘူး lockdown ကာလတစ်ခုလုံးမှာဘောလုံးပွဲတွေဒီလိုမကြည့်ရတာတော်တော်ဆိုးပြီးအရင်ကြည့်ကျင်တာပါအခုကွင်းထဲကိုဝင်သွားတဲ့အချိန်မှာပရိသတ်တွေကိုအသင်းဝတ်စုံတွေလက်စည်းတွေအုပ်ထုပ်တွေနဲ့ပြန်တွေ့ရတော့အရင်စိတ်လှုပ်ရှားမိပါတယ်
Premier League သတင်းတွေကိုဆက်ရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Man City က Fulham ကို2ဂိုးကိုမရှိနဲ့နိုင်ပြီး Chelsea ကလည်း Leeds United ကို3ဂိုးကိုနဲ့နိုင်ပါတယ်။ West Ham နဲ့ Manchester United ပွဲမှာ Man U ကဒုတိယပိုင်းမှာနောက်ကနေလိုက်သွင်းတဲ့3ဂိုးနဲ့နောက်ဆုံးမှာ3ဂိုးကိုနဲ့နိုင်သွားပါတယ်။တနင်္ဂနွေနေ့ကတော့ MLS ရာထိပ်ကဦးဆောင်နေတဲ့ Tottenham Hotspur နဲ့မြို့ကန်ပြိုင်ဘက် Arsenal တို့တွေ့ကြကြပါတယ်။လန်ဒန်မြောက်ပိုင်းဒါဘီနှစ်သင်းရဲ့ပွဲမှာတော့ Spurs က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။Spurs အတွက်ဂိုးတွေကိုတော့တောင်ကိုရီးယားတိုက်စင်မှု Heung-min Son နဲ့ England တိုက်စင်မှု Harry Kane တို့ကသွင်းပေးခဲ့တာပါ Spurs ညီပြ Mourinho ကတော့ဒီပွဲမှာဂိုးသွင်းခဲ့တဲ့ Harry Kane နဲ့ Son တို့ဟာကမ္ဘာအဆင့်ရှိတဲ့ကစားသမားတွေဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် You go from club to club in the top part of the table and everybody is top class but I have to admit Harry
မဘီဇီယာတိကဒင်းနေကိုကြည့်ရင်ကစားသမားတိုင်းကဒိတ်တန်းအဆင့်တွေကြီးပါပဲဒါပေမဲ့ Harry Kane နဲ့ Son တို့ကကမ္ဘာအဆင့်ရှိတဲ့ကစားသမားတွေတိုက်စင်မှုတွေဆိုတာဝန်ခံရမှာပ
ါ Harry Kane ဟာဒီပွဲမှာ Spurs အတွက်တဂိုးသွင်းလိုက်တဲ့အတွက် London မြောက်ပိုင်းဒါဘီမှာဆက်တဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်ဂျန်နပွဲစဉ်တွေမှာတော့ Leicester က Sheffield United ကိုငိုးတဂိုးနဲ့နိုင်ပြီး Liverpool ကလည်းအတင်းအတွက်အားထားရတဲ့ကစားသမားတချို့မပါနိုင်ခဲ့ပေမဲ့လည်း Wolf ကိုအိမ်ခွင့်မှာ၄ဂိုးကိုရှိနေနိုင်ပါတယ်။ဒီဘက်မှာလည်းဦးသင်းကပရိသတ်2000လဲကွင်းထဲမှာပြန်ပြီးတော့ကြီးကွင်ရောက်ခဲ့ပါတယ်။အခုလိုပရိသတ်တွေကိုကွင်းထဲမှာတွေ့လိုက်ရတဲ့အတွက်စက်သိန်းအောင်ထမိတယ်ဆိုပြီးတော့လေဦးနီးပြ Yagin Club ကပြောပါတယ်
။ It was outstanding. It was outstanding. Getting out of the dressing room for warming up.
ရန်ကောင်းတယ်ရန်မိုက်တယ်ကျွန်တော်တို့အတင်းအဝတ်လေကန်းကနေသွေးပူလေးချင်ကန်းလုပ်ဖို့ကွင်းထဲကိုထွက်လာတဲ့အချိန်မှာပရိသတ်တွေကိုတွေးလိုက်ရတာတကယ်ကိုစက်သိမ်းထမိပါတယ်။ရန်လဲစိတ်လှုပ်ရှားမိပါတယ်။လီဗာပူးအတင်းရဲ့တချင်းဖြစ်တဲ့ You will never walk alone ဆိုတဲ့တချင်းကိုပရိသတ်တွေဆုံးနေတာကိုပြန်ကြားရတာအရန်ကောင်းပါတယ်။
စတဲ့ဘွဲပြီးတဲ့အချိန်မှာတော့တော်တော်နဲ့လေဝူးက24မှတ်စီနဲ့ရာထိတ်ကနေအဆင့်တက်တဲ့အဆင့်နှစ်နေရာမှာရှိနေပြီးတော့ချဲလ်စီက22မှတ်နဲ့တတိယလက်စတာက22မှတ်နဲ့သတုထနေရာမှာရှိနေပါတယ်မန်ချက်စတာနဲ့တင်းကတော့10ဘွဲစီပဲကစားရသေးပြီးတော့မန်ယူက19မှတ်နဲ့အဆင့်5မန်စီးတီးက18မှတ်နဲ့အဆင့်6နေရာမှာရှိနေပါတယ်စပါးစ်နဲ့လေဝူးဇာထိတ်မှာရှိနေသလိုချဲလ်စီကလည်း22မှတ်နဲ့တတိယနေရာမှာရှိနေတဲ့အတွက်အကျိန်းနဲ့ဖြစ်နေပြီးတော့ချန်ပီယံဖြစ်နိုင်တဲ့အသင်းတွေလည်းအရင်ထက်ပိုများနေတယ်ဆိုပြီးတော့ကျွမ်းကျင်သူတွေကယူဆနေကြပါတယ်ချဲလ်စီအသင်းချန်ပီယံဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးနီးဗျာလမ်ဘတ်ကတော့
I think it's hard to be too expectant at this relatively early stage when we're like a third of the way through but you would
expect ချန်ပီယံချန်ပီယံဖြစ်နိုင်ပြီလားဆိုတော့ပြောဖို့သိဆောလုံးပါသေးတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာချန်ပီယံဖြစ်နိုင်ခြင်းရှိတယ်ဆိုတော့အသင်းတွေတော့ပါမှာပေါ့ Liverpool တို့ Man City တို့ဒီနှစ်ကတော့အသင်းတိုင်းချန်ပီယံဖြစ်နိုင်ပါတယ
် Spurs ကလည်းဒီနှစ်မှာဇယားထိတ်မှာရှိနေတာကြောင့်ချန်ပီယံဖြစ်နိုင်တယ်လို့တချို့တွေကခန့်မှန်းနေပါတယ်ဒါပေမဲ့ Spurs နှစ်ပြ Mourinho ကတော့သူတို့အနေနဲ့တပွဲချင်းပဲစဉ်းစားပြီးတော့ချင်းကပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေတိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့အားကစားသမားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကပြောလိုက်ပါတယ်။နောက်ပြင်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲမှာအရင်လောက်ခက်ကြကြနေခွင့်ရမှာမဟုတ်သလိုအားကစားရွာတွေမှာနေထိုင်ကြမဲ့အားကစားသမားတွေကိုကာကွယ်နိုင်ဖို့အတွက်ဘယ်သူတွေနေခွင့်ရမယ်ဆိုတာကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်သွားဖို့ရှိတယ်ဆိုပြီးတော့ပြောပါတယ်။အချိန်တည်းမှာပဲဘယ်လာရုသမရအလက်ဇန်ဒါလူကိုရှန်ကိုကိုဘယ်လာရုအိုလံပစ်ကော်မတီဥက္ကဋ္ဌဖြစ်တဲ့ပြိုင်ပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့ IOC ကပြောပါတယ်။ဒါပြင်လူကိုရှန်ကိုရဲ့သားနဲ့နောက်တစ်ယောက်ကိုလည်းပြိုင်ပွဲတက်ရောက်ခွင့်ပိတ်လိုက်တယ်ဆိုပြီးတော့ပြောပါတယ်။ American ဘက်မှာတော့ NBA basketball ပွဲတွေကိုလာမယ့်ဒီဇင်ဘာ22ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့ယာတီတစ်ကိုပြန်ဆောက်ဖို့အတွက်လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ဘက်ကစတင်လိုက်ပြီးတော့ကနဦးဆေးစစ်ကြတာမှာတော့ကစားသမား48ယောက်ဗိုင်းရပickူးစက်ခံထားတာကိုတွေ့ခဲ့ရတယ်လို့ NBA basketball အဖွဲ့ချုပ်ကပြီးခဲ့တဲ့ဘက်ကပဲပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲ LA Lakers အသင်းကလည်းနံပါတ်ကြီး LeBron James နဲ့စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ Lakers နဲ့အတူနောက်ထပ်နှစ်နှစ်စာချုပ်သက်တမ်းတိုးဖို့သဘောတူလိုက်ပြီးအဲ့ဒီအတွက် Lakers အသင်းက LeBron James ကို American Dollar 85သန်းပေးရတယ်လို့ပြောပါရယ် LeBron James ဟာပြီးခဲ့တဲ့ရာသီကတော့ Lakers အသင်းကို10နှစ်အတွင်းမှာပထမဆုံးအကြိမ်ချန်ပီယံဖြစ်အောင်ဦးဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးကစားသမားဆုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွက်အားကစားခဏကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကမှထပ်ပြီးတော့ဆုံးကြပါခင်ဗျာ
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
American ပြည်ထောင်စုက The Geneva Consensus Declaration လို့ခေါ်တဲ့ Geneva အများစံတာကြေညာစာတမ်းကို2020ပြည့်နှစ်အောက်တိုဘာ22ရက်နေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဥရောပစဉ်ဏိဒန်းမှာဖော်ပြထားတဲ့အတိုင်းအဲ့ဒီကြေညာစာတမ်းဟာအမျိုးသမီးတွေရဲ့ကျန်းမာရေးအမြင့်မားဆုံးရရှိခွင့်ကိုရှာကြံနေတာပါ။မိသားစုစိတ်ဓာတ်အင်အားနဲ့အောင်မြင်ဖြစ်ထွန်းတဲ့လူမှုအတိုင်းအဝိုင်းဖြစ်ပေါ်အောင်အမျိုးသမီးတွေကပံ့ပိုးနေမှုကိုကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒီကြေညာစာတမ်းကိုလောလောဆယ်33နိုင်ငံကလက်မှတ်ရေးထိုးထားတာကြောင့်ကမ္ဘာဒေသတိုင်းကလူဦးရေ 1.6 ဘီလီယံကိုကိုစားပြုနေပါတယ်။ဒီကြေညာစာတမ်းဟာဥပဒေရဲ့ရှေ့မှောက်မှာလူတိုင်းအတူတူပဲဆိုတာနဲ့ အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေကိုအမျိုးသမီးတွေလည်းမဖြစ်မနေခံစား권ရှိတယ်ဆိုတာကိုထပ်လောင်းအတည်ပြုထားပါတယ်။ကျန်းမာရေးဝန်ဆောင်မှုကိုလူတိုင်းရရှိဖို့ဟာရေရှည်တည်ထောင်ဖွံ့ဖြိုးရေးပန်းနိုင်ရရှိရေးမှာအခြေခံကြတာကိုလည်းအဲ့ဒီကြေညာစာတမ်းမှာအတိအမှတ်ပြုဖော်ပြထားပါတယ်။တရေသားဖြတ်ချခွင့်ဆိုင်ရာနိုင်ငံတကာအခွင့်အရေးမရှိဘူးဆိုတာကိုကြေညာစာတမ်းမှာဖော်ပြထားသလိုတရေသားဖြတ်ချရာမှာသက်ဆိုင်ရာနိုင်ငံတွေကငွေကြေးအထောက်အပံ့ပေးဖို့တာဝန်မရှိဘူးလို့လဲကြေညာစာတမ်းကပြောပါတယ်။ဒါကနိုင်ငံတိုင်းမှာကိုယ်ပိုင်အချုပ်အခြာအာဏာရှိတယ်ဆိုတော့နိုင်ငံတကာသဘောတူညီချက်နဲ့လဲကိုက်ညီနေပါတယ်။သမ္မတထရန့်ရဲ့ဥဆောင်မှုအောက်မှာလူအသက်ရှင်ခွင့်ဆိုတာကိုအမေရိကန်ပြည်ထောင်စုကနေရာတိုင်းမှာအမြဲဆိုသလိုအကာအကွယ်ပေးခဲ့ကြောင်းတမိုင်းမှာဘယ်သမ္မတမှသူလှုပ်ဆောင်သလိုမလှုပ်ဆောင်ခဲ့ကြောင်းတရေသားဖြတ်ချတဲ့အစီအမံတွေလှုပ်ဆောင်တဲ့အစိုးရမဟုတ်တဲ့ဘယ်နိုင်ငံသားအဖွဲ့အစည်းကိုမှလက်ရှိအစိုးရငွေကြေးထောက်ပံ့ပေးမှာမဟုတ်ကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကကြေညာစာတမ်းကိုလက်မှတ်ရေးထိုးချိန်မှာပြောပါတယ်။ဒီကြေညာစာတမ်းဟာအမျိုးသမီးတွေရဲ့ကျန်းမာရေးမိသားစုနဲ့လူအသက်ကိုဂုဏ်ယူတန်ဖိုးထားမှုနဲ့အမျိုးသားအချုပ်အခြာအာဏာကိုကာကွယ်ထားတာကိုရှင်းရှင်းလင်းလင်းကြီးဖော်ပြထားတယ်လို့လည်းအမေရိကန်ကျန်းမာရေးဝန်ကြီးအလက်စ်အေဇာပြောပါတယ်။ဒါအပြင်ဒီကြေညာစာတမ်းကဘာသာတရားယုံကြည်မှုတွေအတွက်ထုတ်ပြန်တဲ့ကြေညာချက်တစ်ခုထက်ပိုပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံပေါင်းစုံမျက်နှာစာမှာဒီမူကြီးတွေကိုကာကွယ်ဖို့အတွက်ဒီကြေညာစာတမ်းကတိတ်အသုံးဝင်ပါတယ်လို့လဲကျန်းမာရေးဝန်ကြီး Alex Azar ပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ချက်တာပရင်းနဲ့မနက်ခင်းသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုဗစ်ကယောဂလုံကာလာမှာပုံမှုကောင်းမွန်တဲ့ကဘာကြီးကိုတိစောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွင့်ရင်းနဲ့မတိုင်ခင်ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလူခွင့်ရင်းမှာမင်းကြီးမီရှယ်ဘာရှလေးကတိုက်တွန်းလိုက်ပါတယ်။စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လှချီကြောင်းမှာဖြစ်ပေမဲ့ကာကွယ်ဆေးတွေကကိုဗစ်ကယောဂကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီဘေးရန်ရဲ့ကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ကိုဗစ်ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းပြောပါတယ်။ကမ္ဘာမှုစီးရဲနော်ပါမှုမကြီးမြတ်မှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဆေးကလူခွေရေးပဲဖြစ်တယ်လို့လည်းမဟာမင်းကြီးပတ်ရှလေးကပြောပါတယ်။ထိုးဆေးနဲ့မတည့်တဲ့ဓာတ်ခံရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ဗြိတိန်နိုင်ငံကစီးပွားကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကလူတို့ဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှဗြိတိန်နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကိုယ်ခွင့်ရေး Agency MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝပြန်လည်လိုက်နာဖို့အသင့်ပဲလို့အီရန်သမ္မတဟာဆန်ရာဟူနီကဗုဒ္ဓဟူးနေ့ကပြောပါတယ်။စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံကြီးကားနိုင်ငံကဒါမှမဟုတ်အမေရိကန်မှာပါတဲ့တခြားလေးနိုင်ငံကစာချုပ်ပါဂရီကဝတ်တွေကိုပြန်ပြီးလိုက်နာမယ်ဆိုရင်အီရန်တို့ကလည်းပြီးထားတဲ့ဂရီတွေကိုလိုက်နာသွားမယ်လို့အီရန်သမ္မတဟာဆန်ရာဟူနီကပြောပါရယ်ဝေးလံခေါင်းတည်တဲ့ဘာရှန်ချာကျောင်းကိုရောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရောက်နေတဲ့နေရာအသစ်မှာအဆင်ပြေအောင်နေထိုင်နေကြရတယ်လို့ VOA ပင်္ဂလာဌာနကိုပြောပါရယ်ကော့ဆက်စ်ဘဇားမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်1600ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကပထမတုပ်အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့မှာဘင်္ဂလားပင်လယ်အတွင်းမှာရှိတဲ့အဲ့ဒီဘတ်စင်ချာကျွန်းကိုပြောင်းရွှေ့နေရချတာပြီးခဲ့တာပါဒုက္ခသည်တွေကိုပထမတုပ်အဖြစ်ပြောင်းရွှေ့လိုက်နိုင်တာကိုအောင်မြင်မှုအဖြစ်ရှုမြင်ကြောင်းဘတ်စင်ချာစီမံကိန်းကိုကြီးကြပ်ကိုကွဲရသူဗိုလ်မှူးချုပ်အဗ်ဒူလာအယ်မာမွန်ချန်ဒရီကပြောပါရယ်မြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်ပွားနေတဲ့ COVID-19 အမျိုးအစားဟာတခြားနေရာတွေမှာဖြစ်နေတဲ့အမျိုးအစားနဲ့မတူတဲ့အပြင်ကူးစက်သူလူနာတွေကိုနောက်ကျောင်းပြန်မလိုက်ဖို့ကောင်းမွန်တဲ့စနစ်ရှိမနေတာကြောင့်ယောဂဘူးကူးစက်မြန်ဆန်နေတာလို့ထိုင်းနိုင်ငံမဟီဒိုတက္ကသိုလ်ဆေးပညာဌာနမှူးပမောက္ခဒေါက်တာပရစစ်ဝတ္တနာပါကအင်္ဂါနေ့မှာပြောပါရယ်ယောဂဘူးကူးစက်ပြန့်ပွားနေတဲ့နေရာတွေကနေရွှေပြောင်းသွားလာနေသူစုစုပေါင်းရဲ့90ရာခိုင်နှုန်းအောက်ကသာနောက်ကျောင်းလိုက်နေတာမို့မြန်မာနိုင်ငံအတွင်းမှာယောဂဘူးကူးစက်မှုဟာအစနေရာအထိဖြစ်ပေါ်နေတယ်လို့ဒေါက်တာဝတ္တနာပါကပြောပါရယ်ချတာပရိနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တော်ရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲ့မတော်ပါ
This program has come to you from the Voice of America,
Washington.